ဘောဝါဒမှန်မှန်ကိုမရလို့ရှိရင်ဝင်းနည်းနဲ့ဒါနပြုရပါမယ်လေဥပ္ပဒိလာဆောက်ပြီးတော့ဘယ်လိုဆောက်ပြရပါမလဲမသိနိုင်ဘူးဒါကြောင့်အချင်းချင်းဒီခုရအချင်းချင်းအားထားရအဲလိုအားထားပြီးတော့မှကိုယ်စီကိုယ်စီတရားကျင်လို့မျက်ပုံနေပါဘယ်တော့ပြနေကြတယ်ဒါတော့ပုံကြီးတို့ဘက်ကအဲစိတ်အားထက်တန်စွာနဲ့လမ်းမှကမ်းမှန်သိဖို့ရန်တာဝန်သိဖို့ရန်ညွန်ပြဖို့တာဝန်ရှိတယ်ဘုန်းကြီးဘုန်းကြီးကစဉ်းစားလေးကြည့်တယ်ဘုန်းကြီးကိုယ်တိုင်အတွက်လည်းစဉ်းစားတယ်ပြီးတော့တရားတော်မှတွေအတွက်လည်းအားလုံးအတွက်လည်းစဉ်းစားတယ်လူတွေဟာလောကမှာတန်ဖိုးကိုကြည့်ရင်အမျိုးကောင်းတယ်ဒါလည်းလောကလိုက်မှန်တယ်ပစ္စည်းဥစ္စာပေါ်မြရတယ်ဒါလည်းရှိကကံကိုကောင်းလို့ဖြစ်ရတာဆိုတော့သူရဲ့အဆင့်အတန်းကိုမှန်းလို့ရတယ်ပေါ့ရှိကံကောင်းလို့သူတို့အမျိုးကောင်းတယ်ပစ္စည်းဥစ္စာပြည့်စုံကုန်ကြွယ်ဝတယ်ဟာဒီဘဝကံညာဝရိယစုံလို့ပါလို့ဆိုတော့မှန်တယ်တချို့ကကံညာဝရိယစုံလို့ကြီးပွားချမ်းသာကြတယ်ကျေရမှုမျိုးရိုးအလိုက်ကိုပဲချမ်းသာကြတယ်။အဲတခါရုပ်အခင်းအဲသတ္တရရတင်းတင်းတဲတဲရှိတယ်။ဟုတ်တယ်ဒါလည်းရှိကံကောင်းလို့ပူစင်တင်းတင်းတဲတဲရှိတာမို့လို့သူလည်းအစဉ်အတန်ခံမှန်းလို့ခံမှန်းဖို့ရန်အကြောင်းတရားပဲ။အမျိုးမြတ်တဲ့ဥစ္စာပေါ်တယ်ရုပ်အခင်းအဲတင်းတဲတဲပညာတတ်တယ်တဲ့ဒါလည်းရှင်းဘဝကပညာနဲ့စတဲ့ကံဒီစုဆောင်ရလို့ဒီဘဝမှာပညာတတ်တယ်ဒါလည်းသူရဲ့အဖြစ်အတန်ခံမှန်းဖို့အကြောင်းတရားပါပဲဒါတော့ဘုန်းကြီးကကိုယ်ရေးကိုယ်တာစဉ်းစားတယ်ငါရှင်းကံဘလောက်ကောင်းတယ်လဲအဲကိုယ်နဲ့စတဲ့ဒကာဒကမတွေကိုစဉ်းစားတယ်သူတို့ရှင်းကံဘလောက်ကောင်းတယ်လဲအမျိုးအပြင်ပစ္စည်းအပြင်ကျုပ်ဆင်းအပြင်ပညာအပြင်ဒီကံဘလောက်ကောင်းမလဲဒါအကဲခါရတံပိုးဖြတ်ရသို့တော့အဲ့ဒီတံပိုးဟာဘလောက်တံမလဲလို့ဆိုရင်တစ်ဖြင့်ရှေ့ကိုမတိုးလို့ရှိရင်တော့ဒီဘဝပဲရှိတယ်ဒီတံပိုးဟာတစ်ဖြင့်ရှေ့မတိုးနိုင်ဒါကဟိုလေးလေးနဲ့နဲ့စဉ်းစားရမှာဘုန်းကြီးရဲ့ကိုယ်တိုင်လည်းပဲအဲရှေးကံဘယ်ဘက်ကဘလောက်ကောင်းနေအဲ့ဒီကောင်းတဲ့ရှေးကံတွေဟာတစ်ဖြင့်မတိုးနိုင်လို့ရှိရင်ဒီဘဝတည်းရပ်သွားရင်ဒါဘာမှတန်ဖိုးမရှိပါဘူးဒီဘဝဆိုတာကြာတာမဟုတ်ပါဘူးဒါတော့ဒီလူတယောက်ကိုတန်ဖိုးဖြတ်ဖို့ရန်ဒီလေးချက်နဲ့ပဲတန်ဖိုးဖြတ်ရတော့မလားလို့ဆိုတော့ဘုန်းကြီးဒီလေးချက်ကဒီဘဝအတွက်တန်ဖိုးဖြတ်ရတဏ္ဍာလုံးအတွက်တံပိုးဖြတ်ဖို့လို့ဆိုတော့တမျိုးစဉ်းစားရမယ်။ဘာဖြစ်လို့လဲလို့ဆိုတော့ဘုန်းကြီးတို့ရဲ့ဗုဒ္ဓမြတ်စွာအလောင်းအလျာဘဝတုန်းကဒုသန္နာဘဝမှာဖြစ်တယ်။ဆိုတော့ရှင်းကံကအကျိုးပေးခွင့်မရလို့ကံတွေအကောင်းကြီးအများကြီးရှိတယ်။ဒါပေမဲ့အကျိုးပေးခွင့်မရတော့ဘုန်းကြီးတို့ရဲ့ဖရာအလောင်းရှင်အာနန္ဒာအလောင်းဒုသန္နာဘဝမှာဖြစ်ကြတယ်အမျိုးမမြတ်ပါပဲလား။ဒါတော့အမျိုးမြတ်ချင်းဟာတဘဝအတွက်သာတန်ဖိုးဖြတ်လို့ကောင်းတယ်။တဏ္ဍာလုံးအတွက်တန်ဖိုးဖြတ်လို့တော့အမျိုးဟာမပြေကြဘူး။တခါအရှင်နဲ့ပြောရင်ဘုန်းကြီးတို့ဖရာအလောင်းမင်းကုသဘဝတုန်းကရုပ်အရှင်ဆိုးလိုက်တာလို့သာကဆိုးတယ်။အတော်တန်နဲ့ဆိုးမဲ့လက္ခဏာရှိ။ဒါတော့ရုပ်အရှင်ပြည်စုံတာနဲ့ပဲသူကိုတဏ္ဍာလုံးတံပိုးဖြတ်လို့တော့မဖြစ်ဘူးဒီဘဝအတွက်သာတံပိုးဖြတ်ရမယ်။အဲယောအစင်းဟာဘုရားအလောင်းရင်မကြီးယောအစင်းမလှတဲ့ဘဝကိုတွေ့ခဲ့ရတယ်။တခါဒုသန္နာဘဝကိုရောက်နေတဲ့အချိန်မှာဘုရားအလောင်းသူချင်းအာနန္ဒအလောင်းတို့ဟာဘာပစ္စည်းမှမပေါ်မြဘူးတောင်းကိုစားရတယ်။ဒါတော့ပစ္စည်းဥစ္စာပေါ်မြခြင်းဟာလေတဘဝအတွက်သာတံပိုးဖြတ်လို့ပြေးကြတယ်။ဟိုတဏ္ဍာလုံးအတွက်အစဉ်တန်းမြင့်တဲ့အလောင်းလျာသူတော်ကောင်းပ ารมีศีลเตี่ยวบาลุสู้รู้ไม่เตชาติแต่เจ้าอเมือเนี่ยอเกคายะถ้าก็เลยบวชตันตระตะชอกลุงอะด้วยตันโบเผ็ดลุไม่เตชาปิติองค์ตาเนี่ยอเกคายะถ้าก็เลยตะบวชลุงตะตันตระลุงตันโบเผ็ดลุไม่เตชาရုပ်အချင်းနဲ့အကဲခတ်ရတာကလည်းတံခိုးဖြတ်လို့မသိကြအနိမ့်မာညာပညာနဲ့အကဲခတ်ရတာကတော့အတော်များများသိကြအတော်ကိုသိကြတယ်ဘုန်းကြီးကလည်းဒါဟကိုကောက်ချက်ချတာအဲရှင်ဘုရားကညံဓာတ်ဆိုတဲ့ဓာတ်ဟာစိတ်ထဲမှာရှိနေတယ်ဒါကြောင့်ဒီဘုရားမှာညံဓာတ်ပါလာတယ်ဘုန်းကြီးတို့ရဲ့ခေါင်းတွေကပြောခဲ့တယ်ဘုရားအလောင်းသုသနာဘဝမှာဖြစ်ပေမဲ့အဲမြင့်ဘုရားဘဝမှာဖြစ်ပေမဲ့ညာကတော့တိတ်ထက်တယ်အဲဒီအမြောင်မြင်အစဉ်ချင်းအစဉ်စားတတ္တိအကြီးအချင်းကတော့တိတ်ကောင်းတယ်ဒါကြောင့်ဘုန်းကြီးကညာတာအမြောင်မြင်အစဉ်ချင်းအစဉ်စားအဲအတိအလိမ့်မှာဒီတန်ဖို့တော်ကောင်းတယ်အဲဘုန်းကြီးကဒီလိုကောက်ချက်ချတာဘုန်းကြီးအတွက်ကသံဃာသွားရအောင်မယ်မဟုတ်လားဒီတော့စဉ်းစားတယ်လေဘုန်းကြီးအတွက်ဟိုဘဝကလေးကံတော်ကညာတဘဝကလေးလာပြီးတော့အကျိုးရနေတယ်ဆိုရင်တော့ဘုန်းကြီးကိုဘုန်းကြီးမကျေနပ်ပါဘူးဒီတော့ကအသီးအလိမ်မှာအဲ့ဒီအသီးအလိမ်မှာကိုအသုံးချပြီးတော့နေတဲ့အဖြစ်မျိုးဓာမျိုးကိုတံပိုးဖြတ်ရလိမ့်မယ်ခုအလို့ရှင်တွေနားလည်ပါနော်အဲအသီးအလိမ်မှာအမျိုးအမည်ဘဝတံ္ဍရာအတိအစင်းစာမြတ်ဖို့နိဗ္ဗာန်အတိအစင်းစာအဲ့ဒါတွေကသာတံပိုးဖြတ်ရမှာတဘဝကလေးလောက်အစင်းတမ်းမြင့်နေတာကိုတံပိုးတံ္ဍရာအတွက်ဖြတ်လို့မရပါဘူးလို့ဆိုတာကိုစဉ်းစားသွားကြပါနော်ပြီးတော့ဘုန်းကြီးတို့ရဲ့ဒီလာမဲ့ဘဝရင်ယခုလက်ရှိဘဝရင်အဲဘုန်းကြီးလည်းစဉ်းစားတယ်အလုံးဖို့အင်းဟန်တကယဟမတွေကစပြီးတော့စဉ်းစားဆံပါဟိုရှေးတုန်းကဘိုးဘွားများလက်ထက်တုန်းကဘုန်းကြီးတို့ရိုက်ရွာကစပြီးတော့အဲ့ဒီအချိန်တုန်းကလူတွေဟာရိုးရိုးကလေးစိတ်ကောင်းကြရှာကြတယ်ဆိုတော့လောဘအင်မတန်ကြီးတဲ့လောဘမျိုးမဟုတ်လားပြေကံပြီးတော့ဝေတို့ဘာတို့ယူတဲ့လူတွေကလည်းတော်ယုံကလေးပါပဲအဲပြီးတော့သူတို့စီကငွေတို့ယူပြီးတော့နေတဲ့လူတွေကလည်းခင်းခင်းမင်းမင်းကိုယေရှုရှင်ဘာပဲလို့ဆိုပြီးတော့ညံ့ညတ်တာကဘုန်းကြီးတို့ဘိုးဘွားလက်ထက်လောက်ကပြီးတော့တယောက်အလုပ်တယောက်ကူညီလို့ပြီးတော့သူတို့ဒုံးကလည်းအမှန်နဲ့တယ်နော်လှမ်းကြည့်နော်လှမ်းကြည့်အလုံးနဲ့နှမ်းကြည့်လို့ရပါသေးတယ်လေဘိုးတွေဘွားတွေတဖြင့်ပြောလဲကြားရမှာပေါ့လေဥဒကတယောက်တယောက်ညာတာစောင့်ရှောက်ပြီးတော့မေတ္တာကရုဏာတော်တော်များတယ်နော်အဲ့ဒီကနောက်ဘာရေညာရေဆိုတဲ့အကြောင်းတွေတော့အဲဖားပါအောင်တော့လူတွေကြီးလောဘတစ်ဖြည်းဖြည်းကြီးလာလိုက်ကြတာလောဘကြီးလာတော့ကဘာဖြစ်လို့လောဘကြီးတဲ့တုန်းလို့ဆိုတော့အပေါင်းအဆောင်တွေကတော်တော်ထူးခြားခြားအဲကြည်ရင်ပေါ့လေလူချင်းစရာအဲ့လိုအသုံးဆောင်တွေကများလာတော့လောကပူကြီးလာကြတယ်နော်ဒါဒါကိုကြီးကိုရာဟာဒီဒီလောကထဲမှာနှစ်မသွားအောင်ဘုန်းကြီးပြောနေတာကိုကြီးကိုရာလောကပူကြီးလာကြတယ်လောကပူကြီးလာပြီးတော့ကလောကအလို့အတိုင်းမဖြစ်တော့ဒီဒေါသကပိုးပြီးတော့ကြီးလာကြတယ်အဲဆိုတော့ရှင်းလုံးကဆိုရင်တတ်တယ်ဖြတ်တယ်ဆိုတဲ့အမှုမျိုးဟာဟိုတနိုင်ငံလုံးမှာမှနည်းကလေးရှိမယ်ဆိုတော့တခုတည်းများတွေဆိုတဲ့ဥစ္စာလည်းနည်းကလေးရှိဒီအမှုတွေကတယောက်တယောက်သိဆိုးလို့ရှိရင်အဲပြောကြဆိုကြတလောက်ကလေးနဲ့ပြီးသွားအဲလောက်နဲ့မကျင်တ်လို့ရှိရင်တယောက်တယောက်ဒီလုံးညာထွေးကြရိုက်တဲ့တန်းတယ်မရောက်လာဘူးအခုတော့ဘယ်နဲ့ရိုက်ရုံနဲ့မကဘူးတဖြတ်ပြစ်တာဒါတော့ဒေါ်ရတော်ကြီးလာတယ် လောဘတော်တော်ကြီးနေတယ်ဒေါသတော်တော်ကြီးနေတယ်တယောက်နဲ့တယောက်ကိုယ့်တဲ့ကမနာလို့ဆိုတဲ့ဥစ္စာဟာဘုန်းကြီးခုတွေ့ရသလောက်ဆွေချင်းမျိုးချင်းဆွေချင်းမျိုးချင်းတောင်မှအိမ်တော်ကျွဲသွားလို့ရှိရင်ကိုယ့်ရဲ့သားရင်ပဲသူကတည်းမလို့ခြင်းဘူးဟောတာအိစာခေါ်တယ်နော်ကိုယ့်ရဲ့သားရာကိုမလို့လို့ရှိရင်ဖြင့်သူကြီးဘွားမှာကိုမလို့လားတဲ့မစ္စရိယာကလည်းဖြင်းလို့ဒါလူရောရှင်ရောဖြစ်နေတာပါနော်လူရောရှင်ရောဖြစ်နေတာပါလောဘကြီးလာပါတယ်ရှင်းတော့ငါဖြစ်ပါရဲ့ကြီးကျယ်လာတယ်လောဘကရှင်းတော့ငါဒေါသဖြစ်ပါရဲ့ကြီးကျယ်လာတယ်ရှိရုံကနည်းနည်းပါးပါအိတ်တာမစ္စရိယကိုတဲ့တာမနာလို့ဝန်တိုးလို့ဖြစ်ပါရဲ့ခုပိုကြီးလာတယ်နော်ရှိရုံကအထိုက်လျောက်မမာနာရှိပါရဲ့ခုပိုပြီးတော့မမာနာကြီးလာတယ်နော်ဒါတော့ဘုန်းကြီးကဒီလောကကြီးကိုကြောက်တယ်ဒီလောကကြီးကနောက်ကိုပြန်ပြီးတော့အကုသိုလ်ဘက်ကဆုံးမဲ့လက္ခဏာမရှိဘူးအကုသိုလ်ဘက်ကတဖြည်းဖြည်းတိုးသွားတော့အဲ့ဒါကြောက်အဲ့ဒါကြောက်တော့အဲမြတ်ဖို့နိဗ္ဗာန်လဲမရကြသေးဘူး။ဒါလို့ဆိုရင်တလန်းတစ်စခန်းသွားကြရလေဥမဲ့ဒီဘဝသိပြီးတဲ့နောက်အဲ့ဒီတစ်စခန်းသွားလို့ရှိရင်တော့လူကြီးကိုပြန်ရောက်ဖို့ရန်တော့ကြောက်စရာကောင်းတယ်။ဘာဖြစ်လို့လဲဆိုတော့ခုကတဖြည်းဖြည်းလောဘဒေါသမောဟမာနဣဒ္ဓမစ္စရိယကတိုးနေတဲ့ခေတ်ကြီးကိုထတ်တူထတ်တူထတ်တူလူတွေကဟုတ်ပါရဲ့အသုံးစွဲတွေကတော့ကြီးကျယ်ပါရဲ့ခမ်းနားပါရဲ့စိတ်မချမ်းသာဘူးဘုန်းကြီးတို့ဘိုးတွေဘွားတွေတို့လက်ထက်တုန်းကဟိုအိန္ဒိယတွေလည်းတလားခမ်းနားပါဘူးတဲချမ်းသာကြတဲချမ်းသာကြစိတ်တဲချမ်းသာကြခုစိတ်မချမ်းပါဘူးအသုံးအဆောင်ကောင်းကောင်းနေသုံးပြီးတော့ကြီးကျယ်ခမ်းနားတဲ့နေရာမှာနေပြီးတော့စိတ်မချမ်းသာကြဘူးကုသိုလ်မများကြဘူးတော့နောက်တဲ့ချိန်ဘုန်းကြီးပြန်ပြီးတော့ပေါ့ခုအလှူတကာအလှူမှာကစားပြီးတော့အားလုံးဆွေတွေမျိုးတွေပြန်ပြီးတော့လူတဘဝပြန်ရလို့ရှိရင်တဲ့ပဲဆိုးတော့မှာပဲဘုန်းကြီးတို့ကျန်းစာကလည်းတဖြည်းဖြည်းဆိုးသွားတယ်လို့ဆိုပါတယ်လက်တွေကလည်းဆိုးနေပါတယ်ပြီးတော့ဘာဖြစ်လို့ဘုန်းကြီးတို့သွားလာဟာနတ်ပြည်တစ်ခုရှိတယ်ဘယ်လိုပုဂ္ဂိုလ်တွေနတ်ပြည်သွားဖို့လမ်းရှိသလဲဟုတ်ပါဘူးမြတ်ဘုရားနိဗ္ဗာန်မရခင်တစ်ထောက်တစ်နှမ်းနားဖို့ရန်ဆိုရင်အဲ့ဒါဟာပဲရှိတယ်ဘယ်လိုပုဂ္ဂိုလ်တွေဟိုမှာရှိကြတုံးလို့ဆိုတော့ယေဟိတ္တာတိကုနေဟိဒေဝတာဒေဝတံကတာမေချံပိတေသံဝေဇံတိအဟောမိကုဏဝန္တတာဒေဝတာသတုမဟာဝတိမ္မာ၌နတ်ရွာ6လီပြမပြီဝဲဒေဝတာသတုမဟာဝတိမ္မာနှင့်နတ်ရွာ6လီပြမပြီဝဲကိုယ်စီစံသာနတ်မြမာများတို့သည်ယေဟိတ္တာတိခုနေဟိပတာသီလမြတ်တုတနှင့်သာဂပညာစင်လာလောက်လုံးအချင်းကျေစုကုန်တို့ကြောင့်ေဝတံယောဂမကဥပမတွေစတ်တော့ဖွယ်ရေးနေထိုင်ရေးနှင့်မြင်းမေသောတာကင်းစင်ကွာလာမြမာ၌ရဖြစ်သူကတာဤလူပြေကသုတေကြလင်ခဏမနေကရောက်ကြရလေကုန်မည်ဟိုဗြဟ္မာပြေတို့ဟုတ်အထက်တန်းကြီးတွေဇံရတဲ့ပုဂ္ဂိုလ်တွေရဲ့နေရာကိုထားလိုက်ဦးသတုမာရတာဝိမာဆိုတဲ့အဲ့ဒီနတ်ပြေလောက်မှာပဲတရားတရားကောင်းတဲ့သူတွေဆောက်ပြီးတော့ကြည်လိုက်လို့ရှိရင်တရားတရားတဲ့ကောင်းအဲသူကဒီလိုနေရာရောက်တချို့ကသီလဥပုသ်တင်သီလနဲ့ငါးပါးသီလတဲ့ကောင်းသူရောကောင်းသူရောကောင်းသူရောကောင်းသူကသီလကိုမပြည့်ဘူးသီလမပြည့်ဘူးဆိုတာငါးပါးသီလမပြည့်ဘူးဘယ်တော့မှမလိမ်ဘူးသူ။ဟောသူ့အတက်တို့ဘာလို့ဆိုတော့ဘယ်တော့မှမတတ်ဘူး။စီးပွားရေးကြပြီမယ်လို့မတရားတခုမှသူတပြတ်တချမှသူမယူဘူး။အဲ့ဒါတော့သီလကောင်းအဲ့လိုသီလသမားတွေဟိုနတ်ပြည်မှာယေဟိတ္တာတိကုနေဟိပတာသီလမြာသူတနှင်းအကြမ်းမြင်တွေလည်းများလိုက်တာတရားဘာနာသူသိတယ်ဘယ်ကုသိုလ်တွေပြုတော့ဘယ်လိုအကျိုးတွေရသွားတယ်ဆိုတာသူသိတယ်ဒါနတွေပြုအဲငါးပါးသီလအနည်းဆုံးထိန်းလို့ဘယ်လိုပုဂ္ဂိုလ်တွေဟာဘယ်လိုအကျိုးရကြတယ်ဆိုတာသူအကြမ်းမြင်များလို့သူနားလည်နေတယ်တုတ္တအဲ့လိုနားလည်သီးရနေရောဆိုတာသူထိုက်တံမမြစွန့်ကျဲတယ်မရှိသေးရဲ့လို့တောင်းရလာတဲ့သူတွေစွန့်ကျဲတယ်
အဲ့ဒါလို့သာဃဆိုတာလည်းသူ့ရှိတယ်အဲ့ဒါလို့ပုဂ္ဂိုလ်တွေနတ်ပြည်မှာယေဟိတ္တဓာတိကုလေဟိတ္တာတိလာမြာသူတ္တနဲ့သာဃပညာဟောအသိဉာဏ်သူ့ရှိတယ်လိမ္မာလိုက်တာဒီမျိုးသားတဲ့လိမ္မာဒီမျိုးသမီးတဲ့လိမ္မာအဲ့ဒါလိမ္မာတဲ့သူတွေဟိုနတ်ပြည်မှာပြည်မှာပြည့်လို့နတ်ပြည်မှာပြည့်လို့ယေဟိတ္တဓာတိကုလေဟိတ္တာတိလာမြာသူတ္တနဲ့သာဃပညာသင်္လာလောက်လုံးအကျင့်ကျေစုဂုံတို့ကြောင့်ဒေဝတံယောဂမကဥပမတွေ့နတ်ပြည်တဲ့ကောင်းတယ်ဘာယောဂမှမရှိဘူးဘာယောဂမှမရှိဘူးဆိုတဲ့ဥစ္စာစာပြောနဲ့လာလို့ဆိုတော့ဘုန်းကြီးကတော့စာပြောနဲ့တင်းတိမ်တာမဟုတ်လို့လေစဉ်းစားတယ်ပထမဆုံးသွားဖြစ်ရတဲ့ကံကဘွားကနေနတ်သွားဖြစ်အမိဝမ်းနဲ့မှချင်းချင်းမြောင်းမြောင်းနဲ့ပဋိသင်နေပြီးမှဖြစ်ရတာမဟုတ်ဘူးဒီရင်အမှန်တမ်းပါနေတယ်သူတို့ကဘွားကနေကိုဒီ16နှစ်လောက်အသက်20လောက်တောင်းတောင်တင်းတင်းဘွားကနေသွားဖြစ်အကံသိတ်ကောင်းတယ်တခါစိတ်ကတည်းချမ်းသာတယ်ကိုသူတို့နေကြတာပြီးတော့စိတ်ကြောင့်ဖြစ်တဲ့ရုပ်တွေကလည်းတဲကောင်းတခါဥဒုကကုလို့အေးလိုက်ပူလိုက်တလို့မဟုတ်ဘူးကုလူပြင်မှာတော့တော်ကြအေးလိုက်တော်ကြပူလိုက်အေးနဲ့မတည့်တဲ့သူကအေးမိလို့ယောဂဖြစ်အပူနဲ့မတည့်တဲ့သူကအပူဖြစ်အပူမိလို့ယောဂဖြစ်နတ်ပြည်မှာအဲ့ဓာရီမရှိဘူးအစာဆိုတော့နတ်တုတာကလေးလက်တဆုပ်ကလောက်ဘာမှမမြင်ဘူးလက်တဆုပ်လောက်စားလိုက်လို့ရှိရင်သမင်းသာလဲပြေးတယ်ရင်ငါလဲပြေးတယ်စိတ်လဲချမ်းသာသွားတယ်စိတ်လဲကြီးသွားတယ်အဲ့လိုအာဟာရကကောင်းနေတာဖြစ်တော့အာဟာရကြောင့်လည်းယောဂမဖြစ်ဘူးခုတော့အစာမှလို့ဗာစာမီလို့ယောဂဖြစ်ဗာစာမီလို့ယောဂဖြစ်အဲ့ဒီတော့နတ်ပြည်မှာကဥဒုကလည်းကောင်းတယ်အစာအာဟာရကလည်းကောင်းတယ်စိတ်ကလည်းချမ်းသာတယ်လို့ဆိုတော့နတ်ပြည်မှာယောဂဖြစ်เสียမရှိဘူးဘာကြောင့်ဒေဝတံယောဂမကဥပမတွေ့သဘောဖွဲ့ရေးနေထိုင်ရေးနင်းမင်းပေဆိုတာကင်းစဉ်ကွာလပြမာနိုင်ရဖြစ်သူကဒာဤလူပြီမှသူတေးကြလင်ခဏမနေကာယောက်ကြရာလီကုန်ပြီလို့သလိုသူတော်ကောင်းပြီဟိုကြမှာကာမကုံအဖြစ်ရစ်လို့မေ့ခြင်းမေ့မယ်ဒီကသွားတော့ကသူတော်ကောင်းပြီပါအထိုက်အလျောက်သူတော်ကောင်းသိနေပြီသွားကြတဲ့ပုံကူတွေနတ်ပြည်မှာဖြစ်ကြတယ်ဟိုကြတော့တချို့နတ်တွေစီစဉ်ရစ်ပြီးတော့မေ့တယ်ဒါတော့ကြည့်ပြီမှာပေါ့ဒါကကိုယ်ကိုပြန်စင်စားဟိုမှာဒီလိုပုံကိုဟိုမှာနေကြအင်းဒီလိုပုံကိုဟိုမှာနေတော့ငါပါကောပဓာတရားဘယ်လောက်ရှိပဓာတရားသိရှိယုံကြည်တဲ့ကံတိုင်းရဲ့ကျုပ်ကိုသိယုံကြည်တယ်သိယုံကြည်လို့ကုသိုလ်တွေသိပြုကျင်တာပဲဟုတ်ပြီဒါပဓာတရားရှိတခါသီလအဲ့ဒါတတိထားရမယ်ခုပြမယ်တော့ကဒါနကိုပြုရမှာဝမလေးဘူးငါးပါးသီလလောက်ထိမ့်သိရမှာတော့တော်တော်ကိုဝန်လေးတယ်။ဒီငါးပါးသီလထိမ့်မှအဲဒီဖြင်းကလိုက်မယ်လို့ဆိုရင်ပဲငါးပါးသီလတော့နေသမအောင်နှစ်ပါးလုတ်ပါသုံးပါးလုတ်ပါနဲ့အဲ့ဒါအဝိဇ္ဇီကတခြားကဒီလိုမဟုတ်ဘူးဘုန်းကြီးတို့ဘာတော့ကိုစီကပြီးတော့နေတဲ့အစိတ်အပိုင်းကတောင်းဘုန်းကြီးကြီးမှာတော့မဟုတ်ဘူးပေါ့လေတဖြင့်ပြောတာကြားအော်ဒီဖေးကိုခမည်းအဲအကျိုးရခြင်းလို့ကြည့်ရင်သီလနာဘသီလထိညာမယ်လို့ဆိုတော့ဒီပေါင်းဘုအဲဒီနှစ်ပွားလောက်မရဘူးလားအဲသုံးပွားလောက်မရဘူးလားအဲ့ဒါလို့သူတို့ကြည့်တော့မဲသူတော်ကောင်းစာရီပါရီမြန်မေးလို့ဘုန်းကြီးတော်ညာစီကလို့ပြီးတော့ဒီကကြားလိုက်တော့အဲ့ဒါဘုန်းကြီးတွေကအာမဒီလာထင်ရမယ်ဥစ္စာအခုဈေးဖြစ်နေတယ်ဒါတော့ဘုန်းကြီးမကြိုက်ပါဘူးဘုန်းကြီးကိုကြီးညိုတယ်ဆိုရင်ငါးပါးဒီလာလောက်ကတော့ခိုင်ခိုင်မာမာကိုထိန်းထားမှအကြီးညိုခံကျင်တယ်ဘာဖြစ်လို့လဲဆိုတော့ဟိုဘုန်းကြီးကအရှိလျှောက်တွေးတယ်ပေါ့လေဟိုဘုန်းကြီးကြီးညိုလိုက်တာအဲကျွန်တော်ဒီဘဝကြတော့ဘုန်းကြီးအကြီးညိုမှလာလို့ဘုန်းကြီးကတို့ကိုသိပြီးတော့မဆုံးမတာနဲ့တို့အောက်တန်းကျသွားတယ်လို့ဟင်ဒါလို့အဖြစ်မခံနိုင်ဘူးလေဒါတော့မကြီးညိုခြင်းနေတာကောင်းတယ်ကြီးညိုခြင်းလို့ကြည့်ရင်တော့ဘဝ ြင်းသွားတဲ့အခါမှာဂတိလွဲရင်ဘုန်းကြီးတို့မှာတာဝန်ရှိတယ်ပြီးတော့ငါးပါးသီလလောက်ကတော့နိဂါဂါကြီးကိုထင်ရမှာနိဂါဂါကြီးစိတ်ပါလက်ပါကြီးဝမ်းမြဝမ်းသာကြီးကိုထင်ရမှာအဲ့လိုပုံကိုယ်တွေကဂတိမလွဲဘူးယေဟိတတ္တတိကုနေဟိဒေဝတာဒေဝတံကတံမေဇံပိတေသံဝိဇံတိအဟောမေကုဏဝန္တတံဒေကုဏနဗ္ဗမာနံကခာမြံကိုအစွမ်းလောက်လုံးထိုခဲ့သို့သောကျေးဇူးကုန်တို့သည်မေဇံပိဖရာအကြိုက်တရားလာ၍အာဆိုင်နှင့်လူအင်းငါကုမလီသံဝိဇံတိအမျက်မပြတတိချက်လျက်မလပုံသည်ရှိကြပြီကုန်၏တို့တွေ့ကြည့်တော့ငါတရားတရားကလည်းအမှန်ကောင်းတာအတီလာလည်းငါကောင်းလိုက်တာဟုတ်တယ်ဥပုသ်တင်းတော့အမြင်မဆောင်နိုင်ဘူးဆိုပါတော့ကောလာပြီလာွယ်တော်မူမှန်မှုထားလိုက်တော့ငါးပါးတီလာကတော့ငါပဲတော့မှမပြတ်ဘူးငါးပါးတီလာဟာဘလောက်မြတ်စွာဘုရားကချီးမွမ်းလို့ဆိုတော့အရိယာကန္တအရိယာပုဂ္ဂိုလ်များတွေ့တောင်းဒီတီလာမဆိုပြီးတော့လက်ရှိပစ္စည်းတွေလို့မရှိဘဲနေမှာအဲ့ဟာကြောက်တာအဒီဒီမေလို့လေဟောတီလာကိုယ်ပဲကြလို့ချင်းတရက်ပါမယ်လို့ဆိုရင်ဩသေးနှခါသေးသုံးခါသေးဆယ်ခါသေးပါရဲကြည့်လိမ့်မလို့ခုတော့သေးမှာကြောက်တယ်ကြောက်တယ်ဆိုတာတကယ်တော့သေးမှာကြောက်တာမဟုတ်ဘူးပြီးတော့လည်းဘလောက်မှကြာတာမဟုတ်ဘူးသေပြီးတော့ဟိုမှာဖြစ်ရမှာတွေကြောက်နေတာဘုန်းကြီးတောင်းခံတယ်ငါးပါးသီလကူတာလုံပါခုလောက်တရားတရားတွေနဲ့ဆိုရင်ဟိုအမတန်းကိုသိချရပြီငါးပါးသီလတာလုံလေငါးပါးသီလမလုံဘူးဆိုရင်တော့ဒါကတော့ဘသူ့အတွက်မှတောင်းခံလို့မဖြစ်ဘူးသေကြောင်ဒေဂုဏနဗ္ဗမနံကခာမြံဘုသခံလောက်လုံးထိုခဲ့သောကျေးဇူးကုံတို့သည်မေချံပြီဖရာအကြိုက်တရားလာ၍အာဆိုင်နှစ်လိုအင်္ဂကုမာလီသံဝေဇံဒီအမြဲမပြတတိချက်၍မလပုံသည်ရှိကြပေကုန်၏ဓမ္မဝုံမြောက်เสียကောင်းတယ်ဒါတော့ဘုန်းကြီးကတစ်ဖြင့်တွေ့တယ်မျက်ပြီမှာစီးစိမ်တွေရစ်ပြီးတော့နေတဲ့သူတွေကလည်းရှိတယ်ကိုမေလို့ပေါ်ပေါ်ဆက်ဆံနေတဲ့သူတွေကလည်းရှိတယ်။တမျိုးတစ်ခါတွေးပြန်တယ်။ဘုန်းကြီးတို့လဲသိချင်းနဲ့ကဘာတသိန်းပါရမီဖြည့်ပြီးတော့ဖျားဖြစ်မဲ့ဖျားအလောင်းကငတ်ပြည်ပြမပြည်မှာရှိတယ်။တခါတသိန်းချင်းနဲ့ကဘာတသိန်းပါရမီဖြည့်ပြီးတော့ကြွတန်းဝင်ဖို့ရန်အရိမတရားမြတ်စွာဘုရားပွင့်ရင်အဂ္ဂတာဝကဖြစ်ဖို့ရန်အလောင်းနှစ်ပါးလဲဒီငတ်ပြည်နဲ့ပြမပြည်မှာရှိကြလိမ့်မယ်တခါကဘာတသိန်းပါရမီပြည့်ပြီးတော့ဘိက္ခုဘိက္ခုနီတွေလုံးပြီးတော့ယဟန္တာဖြစ်ကြမယ်သူတော်ကောင်းအလောင်းလျာတွေလည်းဒီနတ်ပြည်ပြမပြည်မှာရှိကြမယ်ဘုန်းကြီးတို့မြတ်စွာဘုရားပွင့်တော်မူတဲ့အခါဓမ္မစကြာတရားဟောတော့နတ်တွေပြမတွေဆက်ချက်ကလေးကြွတောင်းဝင်တယ်လို့ဆိုတယ်အဲ့ဒီဆက်ချက်ကလေးတဲ့ကလူဟာလေအရှင်ကုန်းညတပါးတဲ့ပါတယ်အားလုံးနတ်ပြည်ပြမတွေသူတို့ဆက်ချက်ကလေးလို့ဆိုတဲ့ဥစ္စာဟာမြန်မာပြည်ရဲ့လူဦးရေကနှစ်ကလေးကြော်ကြော်ကလေးရှိတယ်။ပထမတရားဝင်ကြွတောင်းဝင်လိုက်တဲ့ဥစ္စာမြန်မာပြည်ရဲ့လူဦးရေလောက်တဲ့အများကြီးပါနေတဲ့ငတ်တူပြမာတွေကြွတောင်းဝင်ကြတယ်။အဲ့ဒီလိုပါရမီရင့်နေတဲ့ကြွတောင်းဝင်ဖို့ရန်စောင့်ပြီးတော့နေကြတဲ့သူတွေဟာငတ်ပြည်ပြမာပြည်မှာအများကြီးရှိမယ်။တကယ်တော့လူပြည်ပဲနဲ့နေပါ။ဘုန်းကြီးသိမ့်မထင်ဘူး။ဘာလို့လဲသိမ့်မထင်တုံးလို့ဆိုတော့ဘုရားကတော့ငါးပါးသီလကိုတောင်းမှသူတို့ကအဲလုံးလုံးချောင်းချောင်းမင်းမင်းချက်ချက်မထိမ့်ဘူးလို့ဆိုတော့ဟိုပါရမီရင့်ပြီးသားလို့ဆိုဖို့တော့မလွယ်တော့ဘူးဟုတ်တယ်ခဏဘန်းကလေးသူတော်ကောင်းတော့ပြောချင်းပြောနိုင်တယ်ပါရမီရင့်ပြီးသားဆိုတာကတော့မလွယ်တော့ဘူးဒါတော့ဘုန်းကြီးကအခုကြက်ကြက်လေးလာပြီးတော့နေတယ်လူလောကကြီးကလူတွေညံ့လိုက်တာမြန်မာနိုင်ငံကသာညံ့မလားလို့ဆိုတော့ဘောနိုင်ငံကြီးကထိတ်တန်းဆိုတဲ့နိုင်ငံတွေကလည်းလောကီအာယုန်တွေလိုက်စားပြီးတော့လောကီအာယုန်တွေကြီးကျယ်အောင်လုပ်နေကြတယ်မကောင်းပါဘူးပြီးတော့တချို့ကလည်းစစ်ဘက်ကနေပြီးတော့လက်နက်တွေအများကြီးလုပ်နေကြတယ်နိုင်ငံကြီးတွေမှာပြီးတော့နိုင်ငံကြီးကလည်းပါရမီရှင်သူတော်စင်သိနေနေပြီထင်တယ်မြန်မာနိုင်ငံမှာလည်းပါရမီရှင်သူတော်စင်ဟာရှိတော့ရှိပါတယ်ပြောက်ကြပြောက်ကြရှိနေတဲ့လက္ခဏာရှိတယ်တချို့အမျိုးသားတွေတချို့အမျိုးသမီးတွေတကယ်ပါရမီရှင်သူတော်စင်လက္ခဏာနဲ့သူတော်ကောင်းလေးတွေရှိကြပါတယ်တချို့ယဟန်သင်္ကာတော်လေးတွေတကယ်သူတော်ကောင်းသိတတ်ကလေးတွေနဲ့ရှိကြပါတယ်အဲလိုပုဂ္ဂိုလ်တွေကတော့ကြွတောင်းဝင်ခြင်းရင်တော့ဝင်မှာပဲဝင်ခြင်းရင်ဆိုတဲ့ဥစ္စာမိမိပါရမီကဟို တော်ကလေးရင်းရင်ပန်ပန်ပေါ့လေယာဒူးတွေဘာတွေနဲ့မှန်းနေလို့ရှိရင်တော့မဝင်နိုင်သေးဘူးပေါ့တလုံးမဟုတ်ဖက်နဲ့ဆိုလို့ရှိရင်ပြင်အဲ့ဒီမီဒီယာမြတ်စွာဘုရားလက်ထက်မှာကျွတ်တန်းဝင်မဲ့အမျိုးသားတွေအမျိုးသမီးတွေယဟန်တော်တွေအဲရှိကြပါတယ်ရွက်အုပ်ကြီးလေးတွေသူတော်ကောင်းလေးတွေတိုးတော့ရှင်ရှင်ရှားရှားကြီးပေါ့လေအဲဒီနိုင်ငံရှင်ရှင်ရှားရှားဆိုတဲ့သူကတော့ပိန်ပြီးတော့စိတ်မချရဘူးနော်ပါရမီတွေကဘာဖြစ်လို့ဆိုတော့သူတို့လုပ်ကုန်ကံမှုတွေကအကုသို့အပြစ်တွေသိမ့်မပြင်းရဘူးအကုသို့အပြစ်ရှိမှန်းသိရတာနဲ့လောကကုံကိုလိုက်ပြီးတော့လုံနေကြတယ်ဆိုရင်ဒီပုဂ္ဂိုလ်ဘုန်းကြီးကအဲတကယ်ပါရမီရှင်ကြွတန်းဝင်ဖို့ရန်ပြင်းနေတဲ့သူတော်စင်လို့ဘုန်းကြီးကမယူဆနိုင်ပါဘူးယေဟိတ္တဓာတိကုနေဟိဒေဝတာဒေဝတံကတံမေချံပိတေတံဝေဇံတိအဟောမေကုဏဝန္တတံတော်ကောင်းစည်ရင်ဝင်တွေကဘာဖြစ်လို့မလုပ်နိုင်ရသလဲအဲ့ဒါလည်းမလုပ်နိုင်လို့ရှိရင်မိမိတို့အတွက်လာမဲ့ဘဝတောင်မှမသိကြဘူးဒါလို့လုပ်နိုင်လို့ရှိရင်ပြင်လာမဲ့ဘဝတင်မကဘူးအရိမတရားမြတ်စွာဘုရားပွင့်တဲ့အခါမှာကျွတ်တန်းဝင်ကိုအလောင်းလျာသူတော်ကောင်းတွေမှာအေကံမှုစာပါဝင်နိုင်မယ်ဒါကိုအာမခံနိုင်တယ်ပြီးတော့အာလုံပုဂ္ဂိုလ်တွေဟာလေဘုန်းကြီးပထမပြောခဲ့တဲ့အတိုင်းအမျိုးမြတ်တာလဲကောင်းပါတဲ့ဒါပေမဲ့တဏ္ဍာလုံးအတွက်မသေးကြဘူးစီစဉ်ဥစ္စာတွေပေါ်တာလဲကောင်းပါတယ်ဒါပေမဲ့တဏ္ဍာလုံးအတွက်မသေးကြဘူးရုပ်အခြင်းလှပတင်နေတာလဲကောင်းပါတယ်တဏ္ဍာလုံးအတွက်မသေးကြဘူးအနေမာကတော့တဏ္ဍာလုံးအတွက်သေးကြပါတယ်စာပေပညာတတ်တာလဲတတ်အနေမာကလည်းရှိတလို့ဆိုရင်တဏ္ဍာလုံးအတွက်သာမိမိတို့ရဲ့ပါရမီကသေးကြပါတယ်ဒါကြောင့်မသေးကြတဲ့နန်းကိုဘာဖြစ်လို့လိုက်မလဲမတိကြပဲနဲ့တဘဝပြတ်တာကလေးကိုပတ်လို့လိုက်မလဲသိရတယ်လမ်းလိုက်ပြီးတော့တို့ကျင့်မယ်ကျင့်မယ်လို့ဆိုလိုက်တော့အကုန်လုံးတတိနဲ့နေရတယ်ဆိုတော့ဒါနပြုတယ်ဆိုရင်သူများလုံးဂုံတွေပကာသနာတွေမငဲ့ပဲနဲ့ပြုတဲ့ဒါနမျိုးဖြစ်ရတယ်ဘုန်းကြီးတို့ဖရာရှင်လက်ထက်တော်တို့ကငါတယောက်ကဖရာကိုလာလျှောက်တယ်အရှင်ဖရာသံဃာဝဲဩကရေရင်ကြီးကိုအရှင်ဘုရားဘယ်လိုနည်းနဲ့ကူးမြောက်ခဲ့ပါတတုံးလို့ငါကလာလျှောက်တော့အပတိတံအနာယူဟံတိဏ္ဏလောကေဝိသာတိကံငါဘုရားကရပ်ပြီးတော့လည်းမနေဘူးငါတလို့လို့တလက်လက်လည်းကျူးစာအထုတ်ပြီးတော့မနေဘူးအဲ့ဒီလိုနည်းနဲ့ငါဝဲဩကရေရင်မှာကူးခဲ့တယ်သံဃာရေရင်ကြီးငါကူးခဲ့တယ်ရပ်နေတော့သွားပြီရပ်နေတော့မြုပ်သွားတယ်ကံမာရကရက်လည်းမနေဘူးအဲ့နဲ့လေရေဒီကူးတယ်ဆိုတဲ့သူဟာမြစ်ချောင်းကူးတဲ့သူဆိုတော့သာငောရင်ခဏရက်ရမယ်ငမောလို့ကြည့်လှုပ်လှက်ပြီးတော့ကူးခတ်ရမယ်ကံမလုံနာပဲခုတော့မြတ်စွာဘုရားကဘယ်နဲ့လဲငါဘုရားကဒီလှုပ်လှက်ပြီးတော့အထုတ်လည်းမနေဘူးတဲ့အနာယူဟံလှုပ်လှုပ်လှက်လှက်လည်းပဲတကယ်ဟိုလက်တွေပါတဲ့ခြေတွေနဲ့ရက်နေသလိုလှုပ်လှုပ်လှက်လှက်လည်းငါဘုရားကအားမထုတ်ဘူးတဲ့ငါမိုးလိုပန်းလို့ရက်နေတဲ့အနေမျိုးနဲ့လည်းငါဖះရက်မနေဘူးအဲ့ဒါလို့ရက်လည်းမနေဘူးလှုပ်လည်းမလှုပ်ဘူးတလို့အနေမျိုးနဲ့ကူးခဲ့တယ်လို့ဆိုတော့နတ်ကနားမလဲဘယ်လိုပါလိမ့်မတုံးလို့ဆိုတော့ရက်နေတော့မြုပ်သွားတယ်လှုပ်လို့နဲ့လည်းကူးလိုက်တော့မြော့သွားတယ်အဲ့ဒါကြောင့်ငါဖះကမရဖက်နဲ့မလှုပ်ဖက်နဲ့ကူးခဲ့တယ်ရက်နေတယ်ဆိုတာဘာလို့ဆိုတော့ဘုန်းကြီးတို့တန်ត្រာသွားနေတယ်ဆိုတဲ့ဥစ္စာဘုရားတမျိုးတမျိုးပြီးတမျိုးစိတ်ကောင်းတမျိုးပြီးတမျိုးတမျိုးပြီးတမျိုးတမျိုးထားပြီးတော့သွားမှသံဃာကလုံပါအဲ့ဒီတဲ့အကုသို့လုတ်တယ်ဆိုလို့ချင်းရက်သွားပြီရက်ရင်ဘာဖြစ်လဲအပင်လေးပါမြုပ်သွားမယ်တကယ်တော့အကုဘုံကပါဘူးတဲ့အကုသို့လုတ်ပြီးတကာလနေတဲ့ဥစ္စာရက်နေတာပဲရက်နေရင်မြုပ်တယ်တဲ့ဒါကြောင့်သံဃာရေရင်ဘုရားကငါဖះမရက်ခဲ့ဘူးတဲ့လှုပ်ရင်မျောတယ်ဆိုတဲ့ဥစ္စာကဘာတုံးလို့ဆိုတော့ဟိုကုသိုလ်ကောင်းမှုပြုတဲ့အခါမှာကုမ္မကသနာတွေမျောလို့လူချမ်းသာနတ်ချမ်းသာတွေမျောလို့ဘဝစီစဉ်တောင်းတာလို့အဲ့လိုပြုပြီးဆိုတော့မျောလို့သံဃာတွေကလွတ်ထွက်ပြီးတော့မလာနိုင်ဘူးဘုသူတမျိုးတမျိုးပြီးတမျိုးစိတ်ကောင်းတမျိုးပြီးတမျိုးတမျိုးပြီးတမျိုးဒီလိုထားပြီးတော့သွားမှသံဃာကလုံပါအဲ့ဒီတဲ့အကုသို့လုတ်တယ်ဆိုလို့ချင်းရက်သွားပြီရက်ရင်ဘာဖြစ်လဲအပယ်လေးပါမြုပ်သွားမယ်ဒါကြောင့်အကုဘုံကပါဘူးတဲ့အကုသို့လုတ်ပြီးတကာလနေတဲ့ဥစ္စာရက်နေတာပဲရက်နေရင်မြုပ်တယ်တော့သံဃာရေရင်ကုရုမနာဖះမရက်ခဲ့ဘူးတဲ့လှုပ်ရင်မျောတယ်ဆိုတဲ့ဥစ္စာကဘာတုံးလို့ဆိုတော့ဟို ကုသိုလ်ကောင်းမှုပြုတဲ့အခါမှာဂုံမကသနာတွေမျောလို့လူချမ်းသာနတ်ချမ်းသာတွေမျောလို့ဘဝအစီစဉ်တောင်းတာလို့အဲ့တော့ပြုပြီဆိုတော့မျောလို့တံ္ဍရာတွေကလွတ်ထွက်ပြီးတော့မလာနိုင်ဘူးအဲ့ဒါလှုပ်လို့လှက်လှက်နဲ့တောင်းကြပြပါတာတွေများများနဲ့လှုပ်လိုက်တော့မျောသွားတယ်ဒါကြောင့်မို့ပဂတိရေကူးတဲ့အသွားမျိုးမဟုတ်ပဲနဲ့လှုပ်လဲမလှုပ်ရလဲမရပဲနဲ့ငါဘုရားကကူးခဲ့တာ ကုသိုလ်ကောင်းမှုတွေပြုတော့ငါဘာအကျိုးမှမတောင်းတာဘူးတကယ်ကိုညံကြီးအောင်လို့ပြုခဲ့တာဆိုတော့ဝိသံသရာမင်းဘဝတို့ကဒါနတွေပြုတယ်နောက်ဘဝသံသရာဘယ်လိုချမ်းသာဖို့လို့မတောင်းတာပါဘူးတသက်တတဝါတွေဆင်းရဲနေတဲ့ဥစ္စာကိုချမ်းသာအောင်လို့မစားရမတောက်ရတဲ့သူတွေစားရတောက်ရအောင်လို့ဆင်းရဲတော်ကြီးလူတော်ဆင်းရဲတော်မရှိလို့ဆင်းရဲနေတဲ့တိုင်းပြည်သားတွေကိုချမ်းသာအောင်လို့ဆင်းရဲတော်လှူလိုက်တာဟိုင ကိုယ်တော်ငါကဒီလိုရည်ရွယ်ချက်နဲ့မဟုတ်ဘူးဆင်းရဲတော့မကြည့်လို့ဆင်းရဲတဲ့အတိုင်းပြည်တယ်ချမ်းသာပါစေတော့လို့အဲ့ဒါလို့အနေမျိုးနဲ့ငါဖျားလှူခဲ့တယ်ဒါကြောင့်ရရရင်တော့မြုပ်တယ်လှုပ်ရင်တော့မျောတယ်ဒါကြောင့်မရမလှုပ်ဖဲနဲ့ငါဖျားမက်ဖို့နေဗံကိုရောက်အောင်ကြိုးစားပြီးတော့လာခဲ့လို့လက်လာပါတော့ကြီးစီစီနေမတောင့်တာပဲနဲ့ကောင်းမှုတွေပြုခဲ့လို့မို့ယခုသံဃာရည်ရင်ကလွန အဲ့ဒီအကုသို့မပြုတာကတော့ထားတော့မပြုရဘူးပေါ့ကုသို့ပြုတဲ့အခါမှလည်းပဲဂုံတွေလိုခြင်းလို့အာတဲတူနိုင်တန်းနိုင်ပေးနိုင်ကန်းနိုင်ပါတယ်ဆိုတဲ့ချီးမွမ်းခံခြင်းလို့တလို့လည်းမလို့ရဘူးတလို့ဆိုရင်သံသရာတဲ့မြောသွားမယ်အာနောက်ဘဝရှိသိနေလိုခြင်းလို့တလို့လည်းမလို့ရဘူးတလို့လုံးခြင်းလို့ရှိရင်ဒီလိုလုံးလို့ရှိရင်နောက်ဘဝသံသရာမှာအကျိုးပေးပါတယ်အကျိုးပေးပေမဲ့သံသရာရှိပြီးတော့မြောသွားမယ်ဒါကြောင့်မေဖို့နိဗ္ဗာန်ရဖို့အတိညာဉ်ကြီးကျယ်ဖို့တမျိုးသားလည်းကုသိုလ်ပါရမီပြုတယ်လို့အဲ့ဒါလို့မရမလှုပ်ဖဲနဲ့ပါရမီတက်တဲ့ဖြစ်အောင်သာပြုကြပါတဲ့။ဒါကြောင့်ဟောတာဆရာသမားများကဆရာသမားများရဲ့တာဝန်ပဲ။အဲ့ဒီတာဝန်တိုင်းမလိုက်တာကမိမိတို့တာဝန်။လိုက်တာကလည်းမိမိတို့တာဝန်။ဒါကြောင့်ကိုကြီးကဘဝသံသရာမှာစိတ်ကောင်းစေတနာကောင်းနဲ့အပြည့်အလိမ်မှရှိတဲ့အတွက်ကသာလျှင်သံသရာအတွက်စိတ်ချရတယ်။ဒီပြင်းဒီပြင်းလောကအလိုက်တဘဝကြီးကျယ်တဲ့အကြီးကျယ်တွေကသိမချရဘူးပြီးတော့ဒါနပြုပြုစေတနာကောင်းကောင်းနဲ့ဥပုသ္တိလာဆောက်တည်ဆောက်တည်တရားနှလုံးသွင်းလို့လူတွေနဲ့စကားတပြောပြောနဲ့မဟုတ်ပဲနဲ့တရားနှလုံးသွင်းလို့ခဏငါဥပုသ္တိလာဆောက်တည်တယ်ဆောက်တည်လို့ရှိရင်တရားတမျိုးမျိုးနှလုံးသွင်းမယ်လို့ဆရာသမားတွေစီတရားတောင်းတို့တရားနှလုံးသွင်းလို့အာနှစ်ရက်သုံးရက်ရက်ချင်းဆောက်တည်နိုင်တယ်ဆိုရက်ချင်းဆောက်တည်ပြီးတဲ့ကာလတရားကျင့်လို့အဲ့လိုဆိုလို့ရှိရင်မမျောပါဘူးမင်းတို့မြုပ်ကိုစရာဝေးလို့မျောလဲမမျောပါဘူးသံဃာကလုတ်ပြီးတကလားသံဃာရေရင်ကိုကူးနိုင်မယ်တဲ့ဒါကြောင့်ဥပုသ်တရင်ဆောက်ပြီးလို့တရားများနာပြီးတော့အဋ္ဌဉာဏ်တွေကရှိသလောက်ချဲ့ပြီးတော့ကိုယ့်ကိုယ်ကိုကောင်းအောင်စဉ်းစားလို့အဲ့လိုနေကြမယ်ဆိုလို့ရှိရင်ဘုန်းကြီးတို့ဆရာတွေတမားတွေအကြောင်းပြုပြီးတကလားဒကာဒကမတွေလည်းပဲသံဃာကလွတ်လို့ဘုန်းကြီးတို့မလည်းပဲဒကာဒကမတွေရဲ့အကူအညီရပြီးတော့သံတင်ကကြောင်းဖြစ်ပစ္စည်းလေးပါမပင်မပန်းပဲနဲ့မြတ်စွာဘုရားရဲ့ပရိယတ်တောင်းကိုထမ်းလို့ပฏิပတ်တောင်းကိုထမ်းလို့အဲ့လိုနေပြီးတကားလားသံဃာကလွတ်နိုင်ကြမယ်အဲ့ဒါကိုင်းကျွန်ပြီးကျွန်းကိုင်းပြီးဆိုတဲ့အနေမျိုးနဲ့ဆရာကိုတကားကမိတကားကိုဆရာကမိပြီးတကားလားသံဃာကလွတ်ကြရမှာဖြစ်တော့ကြောင်းကိုကြီးကောင်ကအမိရနိုင်တဲ့ဆရာအမိရနိုင်တဲ့တကားဖြစ်အောင်ကြိုးစားသင့်ကြတယ်လို့သာဂာရာအနာဂာရာသဥဘောအညုညနိဗ္ဗိတံအာရတယံဒီသတ္တမံယောဂေခေမမနုတရံသာဂာရာသအင်ယာတိတောင်းသူတို့ပေါင်းနိုင်နေထိုင်ကြကုန်သောသူတော်ကောင်းတို့သည်၎င်းအနာဂာရာသအင်ယာမတောင်းသာသနာပေါင်းနိုင်နေထိုင်ကြကုန်သောသာသနာဝန်ဆောင်ထိတ်ကောင်းနေအရှင်မြတ်တို့သည်၎င်းဥဘောဆရာတကားနှစ်ဦးတို့သည်အညုညနိဗ္ဗိတာအကိုင်းကိုကျွန်းမီကျွန်းကိုင်းမီတို့မမီမရေချင်းချင်းအားထားကြကုန်လေအနုတရံအတုမကြီးမြတ်ကောင်းတည်သောယောဂေခေမံကာမယောဂဘဝယောဂဒိဋ္ဌိယောဂဝိဇ္ဇာယောဂဆိုတဲ့ယောဂတို့ဤကုံဆုံးရာဖြစ်တဲ့နိဗ္ဗာန်ကိုအာရာတယံဒီကိုကြီးကိုငါပြည့်စည်အောင်ဆောင်ရွက်နိုင်ကြပေကုန်တည်းဒီတော့ဘုန်းကြီးသောသောကယဟန်ကမ္မဩဝါဒပေးသူက သာသနာတော်ဆိုတဲ့ဥစ္စာဘယ်လိုပဲလို့နားလည်လောက်ပြီနော်ဩဝါဒပေးတုန်းကသာသနာတော်ဟာဆွမ်းကောင်းတယ်စားဖို့တလုံးမဟုတ်ပေဘူးမျှတာအောင်ဆွမ်းရဖို့ပင်ကန်းကောင်းတွေဝို့ပြီးတော့တရှမ်းကျွမ်းနဲ့လမ်းပလာနေဖို့မဟုတ်ပေဘူးပင်ကန်းမျှတာအောင်ဝို့ပြီးတော့တရားကျင့်နေကြဖို့သာပေတင်နေကြဖို့ကျောင်းကြီးကံကြီးတွေပေါ်မှာဆက်တော်ခေါ်ပြီးတော့ပြောနေဖို့မဟုတ်ပေဘူးကျောင်းကလေးကံကလေးမှာပဲဖြစ်မိမိတို့ပရိယပฏิပတ်ကိုအားထုတ်နေကြဖို့ဘယ်လိုအနေမျိုးနဲ့မြတ်စွာဘုရားရဲ့အလိုတော်ဟောရှိတုန်းကသမိုင်းပေါ့လေနှစ်ပေါင်း2500ကျော်တုန်းကသမိုင်းအတိုင်းပြန်ပြီးတော့ကောက်နိုင်မှသာသနာအစ်အမှန်ရောက်မယ်ဆိုတဲ့အဓိပ္ပာယ်မျိုးကိုယဟန်လောင်းယဟန်ကံတုန်းကဩဝါဒပေးခဲ့ပြီနော်ယခုလည်းပဲဟိုတရားတို့တကယ့်စေတနာနဲ့ဆိုရင်ဒီဘဝကလွန်သွားတဲ့အခါမှာသေချာတဲ့ကိမျိုးရဖို့လိုတယ်ဟိုနတ်ပြည်ပြမပြည်မှာအလောင်းလျာသူတော်ကောင်းတွေအများကြီးရှိကြတယ်အဲ့ဒီအလောင်းလျာသူတော်ကောင်းတွေနဲ့ရှင်တွဲနေတဲ့အခါကျရင်မိမိတို့ရဲ့အစဉ်အမှန်မနှိမ့်ပဲနဲ့အကယ်၍ကြွတန်းဝင်ခြင်းရင်မိမိတို့ဝင်နိုင်တဲ့အနေမျိုးရောက်အောင်သိအပ်တဲ့တန်စွာနဲ့ခုနင်းကသီလကိုထိမ့်လို့ဒါနကိုလည်းပဲအကျိုးရှိတဲ့ဒါနကိုပြုလို့တတ္တဝါတွေအပေါ်မှာမေတ္တာကရုဏာထားလို့လောဘဒေါသမာနဣတမစီရတွေနဲလို့အဲ့လိုသွားဖို့ရန်ပြောခဲ့တယ်နော်ညာတုံးကဘုဇင်းတရားကိုအဖွင့်ခိုင်းပြီးတော့ဝိပဿနာတော်တော်များများပါတဲ့တရားကိုလည်းဘုန်းကြီးကနာစီတယ်နော်အဲ့ဒီတရား၃မျိုးလောက်ကိုကြည့်ပြီးတော့တတိထားပြီးတော့မိမိတို့ဆရာရှင်ပမဇ္ဇေဟောကြပြောကြသုံးမှာကြတဲ့တရားတွေလိုက်နာလို့ရှိရင်မိမိတို့အသိဉာဏ်လိုက်နာကြလို့ရှိရင်ဘဝတံပတ္တိဆိုတဲ့နောက်ဘဝရောက်တဲ့အခါမှာကြောက်စရာမရှိပါဘူးအဲဒီနောက်ဘဝအပြင်မြတ်စွာဘုရားပွင့်တော်မူလာတဲ့အခါမှာပါရမီသူကြီးတွေဘာတွေအထုံးမပန်းလို့ရှိရင်ကျွတ်တန်းဝင်ဖို့ရလဲဖြစ်နိုင်စရာရှိတယ်အဲဒါကြောင့်တမ္မံကလေးအလှရှင်အလှတကာအလှမမျိုးမဖြစ်စေပဲနဲ့တကယ်ပါရမီရှင်သူတော်ရှင်ဖြစ်အောင်အမှုတကာအမှုအမတွေဖြစ်အောင်ကိုကြီးကိုငါကြိုးစားပြီးအာထုံနိုင်ကြစေကုန်တည်း